Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ14ရက်ပုံထုံးနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ7925ရောအနေနဲ့ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေကတော့ပြည်ထောင်နိုင်ငံပဲရစ်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်တွေအကြမ်းဖက်တိုက်ခိုက်ခံရတဲ့မဂ္ဂဇင်းရဲ့ဒီတစ်ပတ်စာဆောင်ကတော့တမန်တော်မိုဟာမက်ရဲ့မျက်နှာဖုံးပုံနဲ့ထွက်လာပါတယ်။အာရှခီးစဉ်ဖြစ်တရီးလင်ငန်နိုင်ငံမှာရောက်နေတဲ့ပုံရံမင်းကြီးဖရန်စစ်ရဲ့ဒီကနေ့တရားပွဲမှာလည်းညညွတ်ကြဖို့ပဲဆက်လက်ဟောကြားပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမက်ခင်ဖြူတွေနဲ့တူညင်ညာပေးမှာပါ
။ကောင်းပါပြီရှင်။ဒီကနေ့သတင်းတွေထဲမှာတော့2009ခုနှစ်တုန်းကမြမတက်မတော်ကတိုက်ထုတ်လိုက်တဲ့ကိုကန်တပ်ဖွဲ့ဟာအခုခါရှမ်းပြည်နယ်ထဲပြန်လည်ချေကုပ်ယူလာနေတဲ့သတင်းကိုကြားကြမှာပါ။
အမတော်ကတော့ကိုကန့်ကိုတပ်ပေါ်မိနေတဲ့အတွက်မကြိုက်ဘူးအားကြီးလာတာကတော့မကြိုက်ဘူးကိုကန့်က
UNFC တိုင်းရင်းသားတပ်ပေါင်းစုအဖွဲ့ပြောခွင့်ရဗိုလ်မှူးကြီးခွန်အုပ်ကပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပေးပါမယ်ဒါအပြင်ရန်ကုန်မှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအကြောင်းရိုက်ထားတဲ့ The Interview ဆက်ကရောင်းချတဲ့ဆိုင်တွေကိုရဲကလိုက်ဖမ်းနေတဲ့အကြောင်းနဲ့ကရင်ပြည်နယ်အတွင်းလန်ခင်ကျောက်အပါအဝင်တယန်ဇာတသူ့ဖော်ရေးလုပ်ငန်းတွေကိုမွန်ပြည်သက်ပါတီကချုပ်ကောင်လိုက်တဲ့အတွက်ဒေသခံတွေနဲ့တင်းမာမှုတွေတိုးလာနေတဲ့သတင်းနဲ့အတူနိုင်ငံတကာသတင်းတပုတ်နဲ့လည်းတင်ပြပေးသွားမှာပါခုရင်ဆုံးတော်ဗုဒ္ဓဦးနဲ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင်
ပြည်ထောင်စုကတရားစာရေးရေးသားတဲ့ Charlie Hebdo Magazine တက်ကိုပြီးခဲ့တဲ့သတင်းပတ်ထက်တက်ခက်ခံခဲ့ရပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ထုတ်ဝေလိုက်တဲ့စာဆောင်တွေကိုဒီကနေ့မှပဲနိုင်ငံအနှံ့စတင်ရောင်းချနေပါပြီ။ Magazine ရဲ့မျက်နှာဖုံးမှာတော့ Islam ဘာသာဝင်တွေထုတ်မြတ်ထားတဲ့တမန်တော်မိုဟာမက်ရဲ့ငိုကြွေးနေတဲ့ကတ်တုန်းပုံနဲ့အတူအားလုံးကိုခွင့်လွှတ်တယ်ဆိုတဲ့စာသားကိုလည်းတွေ့ရပါတယ်။ပုံမှန်အားဖြင့်အပတ်စဉ်ဆောင်ရည်6000ထုတ်ဝေတဲ့စာဆောင်ကိုတော့အခုအခါ5ဆန်းအထိတိုးမြင့်မှုထုတ်ဝေသူတွေကဆုံးဖြတ်ထားတယ်လို့လည်းပြည်သူ့သတင်းအေဂျင်စီကဖော်ပြခဲ့တာပါ။ပုံနှိပ်စာဆောင်တွေကိုသတင်းနှစ်ပတ်ကြာရောင်းချမှဖြစ်ပြီးအွန်လိုင်းပေါ်မှာတော့ပြင်သစ်ဘာသာနဲ့တမကအင်္ဂလိပ်၊စပိန်၊ RF ဘာသာစကားတွေနဲ့ပါဖတ်ရှုနိုင်မှာဖြစ်တယ်လို့လည်းမဂ္ဂဇင်းရဲ့အေဒီတာချုပ်ကပြောပါရယ်။ဒီချိန်ထဲမှာပဲယမန်နိုင်ငံကအယ်ကိုင်ဒါအဖွဲ့ခွဲကတော့ပြီးခဲ့တဲ့သတင်းပတ်ပရက်စ်မြူရောကအကြမ်းဖက်တိုက်ခိုက်မှုဟာတမန်တော်မိုဟာမက်အတွက်လက်တုံ့ပြန်တဲ့သူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်းဒီကနေ့ပဲတရားဝင်ကြေညာခဲ့ပါရယ်။ Charlie Hebdo မဂ္ဂဇင်းတိုင်းမှာလူ12ယောက်တိဆုံးခဲ့တဲ့တိုက်ခိုက်မှုကိုစီစဉ်ပြီးငွေကြေးထောက်ပံ့နေလဲပေးခဲ့တဲ့အကြောင်းအာရဗျကျွန်းဆွေအယ်ကိုင်ဒါအဖွဲ့ရဲ့ထိတ်တန်းကောင်းဆောင် NASA LNC ကအင်တာနက်မှာဖော်ပြခဲ့တဲ့ဗီဒီယိုထဲမှာပြောဆိုခဲ့တာပါမဂ္ဂဇင်းတက်ကိုတိုက်ခိုက်ခဲ့ကြတဲ့စာရေးနဲ့ Sheriff Kuwa Chinyi ကိုနှစ်ယောက်ကိုတော့ပြီးခဲ့တဲ့တောက်ချာနေ့မှာပဲပြင်သစ်ရဲတွေကအသေးပြစ်ခတ်ဖမ်းဆီးခဲ့တယ်လို့ Paris မြို့ဆောင်ကကုန်စုံဆိုင်တဆိုင်မှာဂျူးလူမျိုး4ယောက်တိဆုံးခဲ့တဲ့တိုက်ခိုက်မှုကိုကျူးလွန်ခဲ့သူအမရီကူလီပါလီကိုလည်းတနေ့တည်းမှာပဲအသေးဖမ်းမိခဲ့တာဖြစ်ပါတယ်။ဂျူးကုံစုံဆိုင်ကိုတက်ခတ်ခဲ့တဲ့ကိစ္စကိုတော့သူတို့ဘက်ကစီစဉ်တာမဟုတ်ဘူးလို့လည်းယမန်အယ်ကိုင်ဒါဖွဲ့ခွဲရဲ့ခေါင်းဆောင်ကပြောပါတယ်
။ IS စစ်သွေးကြွအဖွဲ့ကိုအင်အားသုံးနှိမ်နှီးရေးအခွင့်အာဏာပေးဖို့သမ္မတအိုဘားမားဟာကွန်ဂရက်စ်လွှတ်တော်နဲ့လက်တွဲလှုပ်ဆောင်ချင်ပါတယ်လို့သမ္မတအီမီတော်ကပြောပါတယ်။အီရတ်နဲ့ဆီးရီးယားက IS စစ်သွေးကြွတွေကိုလေကြောင်းကတိုက်ခိုက်နေတဲ့နိုင်ငံတကာညွှန်ပေါင်းအဖွဲ့ကိုအမေရိကန်ကဦးဆောင်နေတာပါ။အီရတ်မှာမိမိတိုက်ခိုက်ရေးတက်ဖွဲ့ပြီးထားမှာမဟုတ်ဘူးလို့မစ္စတာအိုဘားမားကပြောထားပူပါတယ်။အထိပယ်ကတော့အကြမ်းဖက်ဝါဒနိုင်နေရေးမှာအီရတ်တွေကိုလေ့ကျင့်ပေးနေတဲ့အမေရိကန်တက်ဖွဲ့တွေဟာတိုက်ခိုက်ရေးမှာပါဝင်မှာမဟုတ်ဘူးဆိုတဲ့သဘောပါ။ IS အဖွဲ့ကိုဘယ်လိုမျိုးအင်အားသုံးနေနေမယ်ဆိုတဲ့အသေးစိတ်ကိုတော့သမ္မတအင်ပြူတော်ကမပြောပါဘူး။အင်္ဂါနေ့ကတော့သမ္မတအိုဘားမားဟာပါတီနီယက်စ်လုံးကအထက်အောက်လွှတ်တော်ခေါင်းဆောင်တွေနဲ့အင်ပြူတော်မှာတွေ့ဆုံဆွေးနွေးပါတယ်။အင်ပြူတော်ရဲ့အဆိုအရပါတီနီယက်စ်လို့အတူတူလက်တွဲလှုပ်ဆောင်နိုင်မဲ့ကိစ္စရဲ့အများပြားကိုသူတို့ဆွေးနွေးကြတယ်လို့ဆိုပါတယ်ဒီထဲမှာအမျိုးသားလုံခြုံရေးစိုက်ဘာလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေပါဝင်ပါတယ်အီရန်နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ရရေးအမေရိကန်နဲ့မဟာမိတ်တွေကြိုးစားနေတာနဲ့အမျှအီရန်ကိုနောက်ထပ်တိုက်ခတ်အရေးယူမှုတွေချမှတ်တာကိုကန့်ကွက်တယ်ဆိုတာကိုလည်းသမ္မတအိုဘားမားကထပ်ပြောပါတယ်ရှင
်အမေရိကန်ဆွေးနွေးတဲ့ပုဂ္ဂလိကကုမ္ပဏီတွေကြားသတင်းချက်လက်တွေပြန်လည်ပုံမူပြီးဖလှယ်နိုင်မဲ့စိုက်ဘာအင်တာနက်လုံခြုံရေးဥပဒေသေးတရရေးဆွဲဖို့သမ္မတဘရက်အိုဘားမားကထပ်မံတိုက်တွန်းလိုက်ပါတယ်။ဥပဒေကြောင်းရအကန့်အသတ်တွေကုမ္ပဏီတွေအနေနဲ့အားနည်းချက်တွေကိုလူသိမှစိုးရိမ်နေတာကြောင့်အပြန်အလှန်သတင်းချက်လက်ဖလှယ်ရေးရာအခုချိန်မှာအင်မတန်ခက်ခဲလာနေတယ်လို့လည်းသမ္မတကအမျိုးသားစိုက်ဘာအင်တာနက်လုံခြုံရေးနဲ့စစ်တွေရေးပူးပေါင်းဆောင်ရွက်မှုဌာနမှမနေ့ကပြောခဲ့တာပါ။အောက်လွတ်တော်ဥက္ကဋ္ဌဂျွန်ပီနာထက်လွတ်တော်ဥက္ကဋ္ဌမစ်ချ်မက်ကွန်နဲလ်တို့အပါအဝင်အခုကတိုက်ခိုက်ရေး Republican Party ကထိန်းချုပ်လက်ပြီးဖြစ်တဲ့လွတ်တော်နေရာကခေါင်းဆောင်တွေနဲ့မနေ့ကဆွေးနွေးချိန်မှာလည်းဒီကိစ္စဟာကန့်တွဲဖြေရှင်းမှုလိုအပ်နေတဲ့ချင်းချောက်မှုတရားဖြစ်တယ်ဆိုတာလက်ခံသဘောတူခဲ့တယ်လို့သမ္မတဥက္ကဋ္ဌကပြောပါရယ်။ UN နဲ့ CIA နိုင်ငံတွေက IS စစ်သွေးကြွတွေကို စစ်ဆင်မှုတွေကိုကန့်တွယ်နေတဲ့အမေရိကန်ဘောကူကဲစစ်ဌာနချုပ်ရဲ့ Twitter နဲ့ YouTube စာမျက်နှာတွေကိုအင်တာနက်မှာဖောက်ထွင်းသူဟက်ကာတွေတိုက်ခိုက်တာခံခဲ့ရပြီးနောက်တစ်နေ့မှာပဲသမ္မတရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပ
ါ။အမေရိကန်ငွေကြေးဝန်ကြီးဂျူကယ်ရီနဲ့ဒီကနေ့ဆွေးနွေးပွဲဟာအီရန်ရဲ့နျူကလ িয়ার အစီအစဉ်ဆိုင်ရာဒီဆွေးနွေးမှုတွေကိုအရှိန်တိုးမြှင့်ဖို့အီရန်နဲ့ကမ္ဘာနိုင်ငံအာဂျီနိုင်ငံတွေအစစ်အသစ်ဖြစ်နေပြီဆိုတာကိုပြသနေတယ်လို့အီရန်နိုင်ငံဂျာယင်ဝင်ကြီးဂျာဗက်ဆာရီဖ်ကပြောလိုက်ပါတယ်။ဝီဂျီကယ်ရီနဲ့ဆွေးနွေးပွဲဟာအရေးကြီးပြီးဖြစ်ရှိမယ်ဆိုရင်ကိစ္စရဲ့အားလုံးဟာလွယ်ကူပါတယ်လို့ဂျနီဗာမှာတွေ့ဆုံဆွေးနွေးပွဲမဆ၄ခင်မှာပဲဝီဂျီဆာရီဖ်ကပြောပါတယ်။ဝီဂျီကယ်ရီကတော့အစည်းအဝေးမဆခင်မှာပါမတ်ချက်မှမပေးပါဘူး။ဒီကနေ့လုပ်မဲ့ဆွေးနွေးပွဲမှာနှစ်ဖက်ရဲ့ယက်တီချက်တွေဘယ်မှာရှိနေတယ်ဆိုတာကိုလေ့လာသုံးသပ်ဖို့အခွင့်အရေးရမယ်လို့အစောပိုင်းမှာတော့ပြောထားပါတယ်။ဝီဂျီအစ်စ်မဟုတ်တဲ့ဆွေးနွေးပွဲကတော့ကြာတာပြီးဒီမှာစတင်မှာပါ။အီရန်ရဲ့ဆွေးနွေးပွဲနိုင်ငံတွေအကြားနိုဝင်ဘာလကသဘောတူညီချက်မရခဲ့တဲ့အတွက်ဆွေးနွေးပွဲတွေကိုရပ်ထပ်တိုးပြီးလုပ်ဖို့ဆုံးဖြတ်ခဲ့ကြတဲ့ကဆိုရင်တလကြာလာပါပြီ။အခုဆိုရင်သဘောတူညီချက်အတွက်မူပေါင်းတစ်ခုရရင်သူတို့ရဲ့ရည်မှန်းချက်ပြည့်ပြီဖို့သတိ၆ပတ်လောက်သာကြာပါတည်တယ်။သဘောတူညီချက်ထဲမှာအီရန်ရဲ့နျူကလ িয়ার စစ်ဆေးဟာစီးရီးအတွက်ဖြစ်နိုင်တယ်ဆိုရဲဆွေးနွေးချက်တွေပြပြောက်စေဖို့ပါဝင်ရမှာဖြစ်ပြီးတော့အပြန်အလှန်အဖြစ်အီရန်စီးပွားရေးကိုအထိနာစီတဲ့ဓာတ်ခတ်အရေးယူမှုတွေကိုရှော့ပေါက်ပြီးမှဖြစ်ပါတယ်။နောက်ဆုံးသဘောတူညီချက်ရဖို့တပတ်ရက်ကတော့ဇူလိုင်လ၁ရက်နေ့ဖြစ်ပါတယ်ရှင်။
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your American တန်မြန်မာဘာသာအစီအစဉ်ရဲ့ပတ်တူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရီလင်္ကန်နိုင်ငံကိုလံဘိုမြို့တော်မှာလူထောင်ပေါင်းများစွာတက်ရောက်ခဲ့တဲ့ပိုယမ်မင်းကြီး Francis ရဲ့တရားပွဲမှာလည်းပဲညညွတ်ကြဖို့ကိုပဲဆက်လက်ဟောကြားခဲ့ပါတယ်။စီနေဂျာကားနဲ့ပိုယမ်မင်းကြီးကြွလာတာကိုတော့ကိုလံဘိုမြို့တော်ရဲ့ပင်လယ်ကမ်းစပ်အနီးလမ်းနေပေါ်ကလူအကြီးကဝမ်းဝမ်းကြိုဆိုခဲ့ကြတာပါ။တရားပွဲအတွင်း18ရာစုကသာသနာပြုဖုန်းတော်ကြီး Joseph Vest ကိုပိုယမ်မင်းကြီးကသူတော်စင်ဖြစ်တိမတ်ပြုကြီးညာပေးခဲ့ပြီးညင်ချင်းအတွက်ဆောင်ရွက်ရမှာဘာသာရေးယူဆကွဲပြားမှုတွေကိုကြော်လွားဖို့အရေးကြီးတယ်ဆိုတော့ကိုပြသခဲ့တဲ့သူတော်စင်တစ်ပါးအဖြစ်နဲ့လည်းချီးကျူးစကားပြောကြားခဲ့ပါတယ်။ဘုန်းတော်ကြီး Versa 18ရာစုနှစ်တုန်းက Dutch Protestant Christian Kevin Wally ကိုနှစ်ကုတ်တဲ့ကာလမှာ Catholic Christian အယူဝါဒကိုတာသနာပြုထူထောင်ခဲ့တဲ့အတွက်အတိအမှတ်ပြုခံခဲ့ရသူပါ။ဒီနှစ်ပတ်ကြာအာရှခီးထွက်လာတဲ့ပိုယမ်မင်းကြီး Francis ဟာမနက်ပတ်မှာတော့ဖိလစ်ပိုင်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။အာရှတိုင်းမှာ Roman Catholic Christian ဘာသာဝင်အများဆုံးရှိရာဖိလစ်ပိုင်နိုင်ငံကပိုယမ်မင်းကြီးရဲ့တရားပွဲကိုတော့လူသားနဲ့ချီပြီးတက်ရောက်လိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်
။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့လွှတ်တော်အမတ်တွေဟာဒီကနေ့ဟောင်ကောင်အုပ်ချုပ်ရေးမှူးကမူဝါဒရေးရာနှစ်စင်မိန့်ခွန်းပြောမဲ့အချိန်အဝါရောင်ထီးတွေကိုဖွင့်ဆောင်ပြီးလွှတ်တော်တွေကထွက်သွားကြပြီးတော့လူတိုင်းရွေးချယ်ခွင့်ပိုင်ခွင့်ရရေးတောက်ဆိုကြပါတယ်2019ခုနှစ်မှာပြုလုပ်မဲ့ရွေးကောက်ပွဲမှာတရုတ်အစိုးရဘက်ကလိုက်တယ်လို့ကက်ကွက်သူတွေကဆိုတဲ့ကော်မတီတစ်ခုကနေကိုစလဲလောင်းတွေကိုကြိုတင်ရွေးချယ်ပေးမဲ့အစားဒီဘဲကိုစလဲလောင်းမဆိုဝင်ရောက်ရှင်ပြန်ခွင့်ပြုဖို့လွှတ်တော်ကိုစလဲတွေကတောက်ဆိုကြတာပါကိုစလဲလောင်းတွေကိုကြိုပြီးတော့ဆစ်ဆစ်ရွေးချယ်တဲ့အစီအစဉ်ဟာပြီးခဲ့တဲ့နှစ်ကတည်းကစလို့အငင်းပွားစရာကိစ္စဖြစ်နေတာပါဒီကိစ္စကြောင့်ပဲတရုတ်နိုင်ငံပိုင်ဒီဒစိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောက်ကောင်ကျွန်းမှာတရိပ်ဘက်အတော်ကြားလက်မထွက်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်ဒီကနေ့လွှတ်တော်ကိုယ်စားလှယ်တွေထွက်သွားပြီးတဲ့နောက်နေနေနောက်ကျပြီးတော့အုပ်ချုပ်ရေးမူလီယူချွန်ရင်းကသူ့ရဲ့မိန့်ခွန်းကိုပြောပါတယ်တရားဥပဒေစိုးမိုးရေးဟာဟောက်ကောင်ရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့သူကဆိုပြီးတော့ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေချိုတင်စစ်စစ်ရွေးချယ်တာကိုထောက်ခံတယ်ဆိုတာထပ်ပြောပါတယ်ပြီးတဲ့တရိပ်ဘက်ကအတွင်းဝင်ကျုပ်ချယ်ရီလန်မိန့်ခွန်းပြောချင်တော့ကလည်းဒီနေ့လိုပဲလွှတ်တော်ကိုယ်စားလှယ်တွေထွက်ခဲ့ကြသေးပါတယ်ရှင်
ဂျပန်နိုင်ငံမှာကာဝေးဆိုင်ရာအသုံးစီကိုအများဆုံးဖြစ်အမေရိကန်ဒေါ်လာ42ဘီလီယံသုံးဆွဲမှဖြစ်တဲ့အကြောင်းကြေညာလိုက်ပါတယ်တရုတ်နိုင်ငံရဲ့စီးရီးယားဩဇာကြီးထွားလာနေတာအထူးသဖြင့်အရှေ့တရုတ်ပြည်နယ်မြေမှာအရှေ့ကြီးထွားလာနေတဲ့အချိန်ဝါလေးကိုတံပြန်နိုင်မှုကြိုးစားနေတဲ့ဂျပန်နိုင်ငံက၃နှစ်ဆက်တိုက်ဖြစ်ကာဝေးအသုံးစီတိုးမြှင့်လိုက်တဲ့အစီအစဉ်ကိုတော့ဝန်ကြီးချုပ်ရှင်ဆိုအဘေးဆိုအဖွဲ့ကဒီကနေ့ပဲအတည်ပြုလိုက်တာပါကာဝေးစီးတီကိုတော့ထောက်လိုင်းရင်လေယာဉ်တွေမောင်းနှင်မဲ့ drone လေယာဉ်တွေ F-35 အမျိုးအစားချက်တိုက်လေယာဉ်တွေကုန်းနေရီနှမျိုးသားတန်ချက်ကကားတွေဝယ်ယူတိဆောက်ရမှာအသုံးပြုမှာဖြစ်ပါတယ်အစိုးရဘက်ရဲ့ဗန္ဒာရီသုံးစီတတ်မှတ်ချက်ကိုလွှတ်တော်ကအတည်ပြုပေးဖို့လိုအပ်ပေမဲ့ဝန်ကြီးချုပ်အနေနဲ့အထက်နဲ့အောက်လွှတ်တော်နေရာစလုံးကထောက်ခံမှုရရှိထားတာပ
ါအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးရဲစီလေ့ကျင့်မှုကိုယာယီရက်ဆိုင်မယ်ဆိုရင်နျူကလ িয়ার ဆက်တပ်မှုကိုယာယီရက်ဆိုင်ပေးမယ်ဆိုတဲ့မြောက်ကိုရီးယားရဲ့ကန့်လန့်ချက်ဟာဖုံးကွယ်ထားတဲ့ချိန်ချမှုတစ်ခုဖြစ်တယ်လို့အမေရိကန်ကပြောလိုက်ပါတယ်။ပုံမှန်လုပ်နေကြပူးရဲစီလေ့ကျင့်မှုကိုနျူကလ িয়ার ဆန်တပ်မှုလုပ်နိုင်ခြင်းနဲ့မြောက်ကိုရီးယားကမလောကန်စွာချိတ်ဆက်ထားတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရမယ်ရီဟက်ကပြောပါတယ်။ ဘယ်လိုနျူကလ িয়ার ဆန့်သတ်မှုမျိုးကိုမဆိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေနဲ့2005ခုနှစ်တည်6ပွင့်ဆိုင်ပူးတွဲကြေညာချက်ပါမြောက်ကိုရီးယားကပေးထားတဲ့ကတိကဝတ်တွေကိုချိုးဖောက်တာဖြစ်တယ်လို့သူကဆိုပါတယ်။ချေချောက်မှုတွေအားလုံးကိုချက်ချင်းရဆိုင်ပြီးနျူကလ িয়ার ကိမဲ့ရေဥတီလှုပ်ဆောင်မှုအမေရိကန်ကဒီမြောက်ကိုရီးယားကိုတောင်းဆိုကြောင်းလဲမယ်ရီဟက်ကပြောဆိုပါတယ်ရှင်။
ပုတ်ထူးနေနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးရောကပြောပြပေးခဲ့တာပါ VOA ကနေပုတ်ထူးနေညနေခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့ကြောင်းရိုက်ထားတဲ့ The Interview ဆက်ကရောင်းချတဲ့ဆိုင်တွေကိုအာဏာပိုင်ရဲတွေကလိုက်လံဖမ်းဆီးနေတယ်လို့အခွေရောင်းချသူတွေကပြောပါတယ်ဒါပေမဲ့တစ်ဖက်မှာတော့ရဲတပ်ဖွဲ့ကစင်ဆာမဲ့အခွေတွေကိုလိုက်လံဖမ်းဆီးတာဖြစ်တယ်လို့လည်းအနောက်ပိုင်းခံရဲမှူးကြီးတူဦးကပြန်လည်တုံ့ပြန်ပါတယ်ဒါပေမဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအီးရဲ့ကိုယ်ရေးအထုပ်ပတ်တီရေးပြီးစာအုပ်ထုတ်ခဲ့စဉ်ကလည်းမြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ရောင်းကဒီစာအုပ်ကိုမဖျက်ဖို့ဖိအားပေးခံရဘူးလို့စာရေးဆရာဦးဟင်းလက်ကပြောပါတယ်အပြည့်စုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြမှာပါ
ဆိုနီရုပ်ရှင်ထုတ်လုပ်ရေးကဖြန့်ချီပြီးတော့အငင်းပွားစရာအခြေအနေတွေရှိခဲ့လို့ယုံတင်ပြသဖို့အခက်အခဲတွေရှိခဲ့တဲ့အထိဖြစ်ခဲ့တဲ့ The Interview ဇက်ကားကိုရောင်းချတဲ့အခွင့်အရေးတွေကိုရဲတွေကလိုက်လံဖမ်းဆီးတဲ့အတွက်ဒီအပိုင်းအခွင့်အရေးတွေပိတ်ထားရတယ်လို့ဗိုလ်တော်မြို့နယ်မှာရှိတဲ့ iMovie အခွင့်အရေးကတာဝန်ခံတူကပြောပါတယ
်အခွင့်အရေးဝါလာရှိပြီးဆိုနေရဲဆုံးရဲတော့ချီမခွန်း
ဘာကြောင့်ဖမ်းနေရလဲခင်ဗျ
Interview နဲ့ပတ်သက်ပြီးတော့အဲ့လိုတိုက်ခွေလိုက်ဖမ်းနေရလို့
အရင်ကမြန်မာစံတို့အခွင့်အရေးနဲ့မြန်မာသချင်းခွေတွေကိုပဲဖမ်းတာမလားအခု Interview ရောင်းလို့ဖမ်းတယ်လို့ပြောနေတာလားဗျ
ဟုတ်လားမိဘတွေမှာတော့ဖမ်းတာရှိတယ်ကိုဒီမြန်မာကော်ပီနဲ့ကတည်းကအဲမိဘတွေနဲ့တော့လို့စုတယ်ဖိုင်ဖိုင်ပါရဲလို့အင်တာဗျူးတိကျလိုက်ဖမ်းတယ
်ပုံမှန်အဖြစ်တော့ရန်ကုန်မြို့ပေါ်ကအခွေဆိုင်ဒိုင်ကြီးတွေနဲ့လမ်းဘေးမှာရောင်းချနေတဲ့အခွေဆိုင်တွေဆိုပြီးတော့နိုင်ငံခြားရုပ်ရှင်ဇက်ကားတွေကိုရဲလိုက်စင်ကြီးပေးပြီးတော့ရောင်းချနေတာပါဒါပေမဲ့ The Interview ဇက်ကားကိုဖြန့်ချီခွင့်ပြုပြီးတော့နိုင်ငံတကာမှာစတင်ရောင်းချခြင်းကဆက်လို့မြန်မာနိုင်ငံကကူးဝေးဆိုင်တွေမှာလည်းဒီခွေတွေကိုရောင်းချခဲ့တယ်လို့ပြည်တွင်းကရုပ်ရှင်ပရိသတ်တွေကလည်းဝယ်ယူကြည့်ရှုမှုနဲ့စိတ်ဝင်စားမှုတိုးခဲ့ပါတယ်။နောက်ပိုင်းခရရဲတပ်ဖွဲ့ကရဲမှူးကြီးဝင်းကြည်ကတော့စီမံချက်အရခိုးကူးဝေးဆိုင်တွေကိုဒီအပိုင်းလိုက်ဖမ်းတာဖြစ်ပြီးတော့ The Interview နဲ့ပတ်သက်မှုမရှိဘူးလို့ပြန်လည်ဖြေဆိုပါတယ်
။မိုးလေကျွန်တော်တို့ကဂျူတင်ကာဝယ်မှု10မျိုးရှိတယ်ဗျာ။အဲ့တော့ဂျူတင်ကာဝယ်မှု10မျိုးထဲမှာဗီဒီယိုစင်ဆာမိတ်နဲ့ပတ်သက်လို့ဒါလည်းတမှုတွေနဲ့ကျွန်တော်ဖမ်းရတာပေါ့။ကျွန်တော်တို့ကအဲ့ဒါလာစဉ်ပတ်စဉ်နေ့စဉ်ဒီပါကျွန်တော်တို့ဒီနေရာတွေကမဖမ်းလို့မရဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်မြန်မာခိုးကူးဝေးတွေနောက်မြန်မာရဲ့တချင်းဝေးတွေအဲ့ဒါခိုးကူးတဲ့အချိန်မှာရုပ်ရှင်နဲ့ဗီဒီယိုအစည်းအဝေးထိခိုက်နေတာမျိုးတွေအများကြီးရှိတာပေါ့နော်။အဲ့ဒါကြောင့်မို့ကျွန်တော်ကဥပဒေနဲ့အညီရေးယူတာပါနော်။သွားလို့လမ်းပေးရောင်းရောင်းအိမ်ထဲမှာပဲထည့်ရောင်းရောင်းဆိုင်မှာပဲတင်ရောင်းရောင်းစင်စာမဲ့ဗီဒီယိုဆိုရင်တော့ကျွန်တော်အကုန်ဖမ်းတယ်။ညဉ့်ညမ်းဗီဒီယိုဆိုရင်အကုန်ဖမ်းတယ်ပေါ့နော်။
ဒီကနေ့နှစ်ပိုင်းတွေတုန်းကမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအီးရဲ့ထုတ်ပတ်သည့်စာအုပ်ကိုဘာသာပြန်ပြီးတော့မြန်မာဘာသာနဲ့တရားဝင်စာအုပ်ထုတ်ခဲ့ခြင်းကလည်းမြောက်ကိုရီးယားတန်ယုံကစာရေးသူဦးဟိန်လက်စီကိုစာအုပ်400ကျော်လာရောက်သိမ်းယူပြီးတော့ဆက်လက်မဖြန့်ချီဖို့ဖိအားပေးတာမျိုးကြုံခဲ့ရဘူးတယ်လို့ဦးဟိန်လက်က VOA ကိုပြောပါတယ်
။အခုလက်ရှိကောင်ဆောင်ရဲ့အဖေပေါ့ကင်ဂျုံအီးရဲ့အကြောင်းကိုကျွန်တော်ရေးရခစ်လာတော့ကောင်ဆောင်ဆိုရေးအဲ့ဒါစာပေအစီအစဉ်ကလည်းရှိသေးတော့စာပေအစီအစဉ်ကိုကျွန်တော်တင်တယ်။စာပေစီအတိအချဖတ်တယ်ဖြတ်ကြည့်ရကြည့်ရလေဖြတ်တယ်ဖြတ်တော့ပြီးတော့သူတို့ချပေးတဲ့ဥစ္စာကိုကျွန်တော်စောက်ထုတ်တယ်အဲ့ဒါပြီးတော့တလားလို့ကြာစောက်ဖြတ်ပြတာတော့ကျွန်တော်မြန်ကိုရီးယားတိုင်ယုံကကျွန်တော်ကိုဒါမေးရပါတော့ဟိုဟိုလာပြီးတော့အဲ့စာအုပ်ကိုသူတို့ခွင့်ဟိုခွင့်ပြုနိုင်ဘူးတဲ့ဖြတ်တာတဲ့ဟိုကြံတဲ့သူတွေရေးလို့မရဘူးတဲ့သူကကျွန်တော်စာအုပ်400တိတ်သွားတယ်ပေါ့နော်စာအုပ်400တိတ်သွားအဲ့မှာသူဖြတ်ရှိပြတာပေါ့နော်ဒါပေမဲ့ကျွန်တော်လည်းအရှိရှိတော့ဒါဆက်ပြီးစီးရခွင့်ပြုပြီးတော့နိုင်ငံတော်ကထုတ်တာပဲအဲကျွန်တော်တို့အချုပ်ချာအာဏာကိုဒါဆော့ကားတာပဲပညာပြောကြီးလဲပြောင်းအဲ့တော့ပြေးလိုက်တယ်စကနေရံစဲပြေးလိုက်တာပေါ့နော်အဲ့ဒါ
နိုင်ငံကဇက်ကားတွေကိုမြန်မာနိုင်ငံကရုပ်ရှင်ုံတွေမှာယုံတင်ပြသလေးရှိတဲ့အတွက် The Interview ဇက်ကားကိုလည်းယုံတင်မလားဆိုပြီးတော့အများကစိတ်ဝင်စားနေကြတာပါဒါပေမဲ့ဒီနေ့ထိတော့မြန်မာနိုင်ငံ public ကရုပ်ရှင်ုံတွေမှာယုံတင်ပြသတာမျိုးလုံးဝမရှိသေးပါဘူးအခုအာဏာပိုင်ရဲတွေကအခွေဆိုင်တွေကိုစီမံချက်နဲ့လိုက်ဖမ်းနေတာဟာမြောက်ကိုရီးယားတန်ယုံရဲ့ဖိအားပေးတာကြောင့်လို့သတင်းမီဒီယာတချို့ကရေးသားဖော်ပြနေကြကိုတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားတန်ယုံကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရခဲ့ပါဘူး။ဒီရုပ်ရှင်ထဲမှာအမေရိကန်သတင်းတောက်နှစ်ယောက်ကမြောက်ကိုရီးယားခေါင်းဆောင်ကိုအင်တာဗျူးလုပ်ပြီးမှပဲလောက်ကျန်ဖို့ကြံစီတဲ့အကြောင်းဟာတလုပ်ရိုက်ကူးထားတာပါ။မြောက်ကိုရီးယားကဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ဝေဖန်ရှုံချခဲ့တယ်လို့ဆိုနီရုပ်ရှင်ကုမ္ပဏီရဲ့ကွန်ပျူတာတွေကိုလည်းပြီးခဲ့တဲ့လအစောပိုင်းမှာဖောက်ထွင်းခံခဲ့ရပြီးတော့အဖို့တန်သတင်းချက်လက်တွေနဲ့လျှို့ဝှက်ချက်တွေကခိုးယူခံခဲ့ရတာပါ။ဒီစိုက်ဘာတိုက်ခိုက်မှုကိုမြောက်ကိုရီးယားကလှုပ်ဆောင်တယ်လို့အမေရိကန်ဆိုရကဆွဆဲပေမဲ့လည်းမြောက်ကိုရီးယားကဒါကိုညှင်းဆိုပါတယ်။American သမ္မတ Barack Obama ကလည်း Sony ရုပ်ရှင်ကုမ္ပဏီအနေနဲ့ဒီဇက်ကားကိုယုံတင်ပြသဖို့နဲ့ဖြန့်ချီဖို့ဆုံးဖြတ်ခဲ့တဲ့ပုံမှာကြိုဆိုတယ်လို့လည်းပြောဆိုခဲ့တာပါခင်ဗျာ
ကိုအောင်ရဲမမောင်ပါရှင်ခုဆက်လက်ပြီးကိုကန့်တပ်ဖွဲ့အရေးနဲ့ပတ်သက်တဲ့ဒီတင်းတစ်ပုတ်တင်ပြပါဦးမယ်။တောသားရှင်များရှင်2009ခုနှစ်တုန်းကမြမတက်မရော်ကတိုက်ထုတ်လိုက်တာကြောင့်ရှမ်းပြည်နယ်ကသူ့နယ်မြေထဲကထွက်ပြေးသွားရတဲ့ဥဖုံကြားရှင်ရဲ့ကိုကန့်တပ်ဖွဲ့ဟာခုခါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအင်အားပြန်လည်ဆူဆောင်းပြီးခြေကုပ်ယူဖို့ကြိုးစားလာနေတဲ့တချိန်ထဲမှာပဲဥဖုံကြားရှင်ရဲ့သတင်းတွေကိုတရုတ်မီဒီယာတွေကအခုရက်ပိုင်းတွင်ဖော်ပြလာနေပါတယ်။ဥဖုံကြားရှင်ကိုကန့်တပ်ဖွဲ့ရဲ့အနေထားအင်အားကြီးထွားလာမှုနဲ့ငင်းချိုင်းအလားလာတွေကိုကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်။
ကိုကန့်ခေါင်းဆောင်ဦးဖုံကြားရှင်ရဲ့တပ်ဖွဲ့ကိုမူရင်စေဝါရှာဖွေဖို့အကြောင်းပြခြင်းနဲ့2009ခုဩဂုတ်လတည်းမှာမြမတမတော်ကဝင်ရောက်တိုက်ခဲ့ပြီးဦးဖုံကြားရှင်တို့ထွက်ပြေးသွားခဲ့ရပါတယ်။တမတော်ရဲ့ဒီလှုပ်ဆောင်ချက်ပေါ်မှာသူတို့အနေနဲ့နာကြီးကြောင်းတရုတ်ကွန်မြူနစ်ပါတီပိုင်း Global Times သတင်းစာရဲ့အင်တာဗျူးမှာဦးဖုံကြားရှင်ကဒီရက်ပိုင်းအတွင်းပြောဆိုလိုက်တာပါ။ဒီအကြောင်းယူနန်ပြည်နယ်မှာနေထိုင်တဲ့မြမအရေးလေ့လာသူဒေါက်တာလှကျော်စောပြန်ပြောပြတာက
ဥပုံကျဆင်းတို့ဘာလို့ဘက်ကလဲတရုတ်ဖက်ထက်အစောပိုင်းကသူကအစိုးရနဲ့ပဲနဝတာတို့နာဖာတို့နဲ့ပဲဥမာဘုဂျုခင်ညွန့်တို့ဘာလို့နဲ့အတော်ရင်းနှီးလိုက်တာ哦အဲ့တော့အဲ့ဒီဘက်ပဲတော်တော်ရောက်သွားတယ်နောက်ပိုင်းကျတော့မှဒီအဲ့ဘုဂျုခင်ညွန့်တို့ကပဲကိုကအဖွဲတွဲမှာသူတို့ကွဲအောင်ကိုတမင်တက်တဲ့အစုတွေကွဲသွားအောင်လုပ်လိုက်တာပေါ့အဲ့လိုလုပ်လိုက်တော့မှသူတို့တော်တော်နာကြီးသွားကြလားပေါ့သူတို့မှတော့နာကြီးစိတ်တော့တော်တော်ရှိတယ်သူတို့မောင်းထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့တော့ကြမ်းလို့ဒီစီဆိုးရကိုပြန်လဲမောင်းထုတ်ပြီးတော့သူတို့ကဒီနေရာကိုသူတို့ပြန်ယူမယ်ဆိုတဲ့သဘောပါပဲသူပြောတာ
အခုတော့ဥပုံကြားရှင်ရဲ့ကိုကန့်တပ်ဖွဲ့ဟာသူတို့ရဲ့ငကိုမူလဒေသမှာပြန်လဲအခြေစိုက်နိုင်ခြင်းမရှိသေးပေမဲ့ရှမ်းပြည်မြောက်ပိုင်းကအခြားတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ရှားမှုတွေရှိနေတဲ့အကြောင်း UNFC တိုင်းဒေသတပ်ပေါင်းစုအဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးကြီးခွန်ဩကာက VOA ကိုရှင်းပြပါတယ်
ကိုကကဒီတို့ကိုကအတိုက်ခံရတုန်းကတို့ရဲ့တရုတ်ပြည်မှာအထားတဲ့ဘာငါငွေစင်းအလုံးကိုတရုတ်က freeze လုပ်ထားတယ်လုပ်ထားတဲ့ဟာကိုမနှစ်က2014နှစ်ဥပိုင်းလောက်မှာတရုတ်က bank account တွေအလုံးပြန်ဆုတ်ပေးလိုက်တဲ့ခါကျတော့တို့အထားတဲ့တရုတ်ငွေတွေပေါ့လေအများကြီးပြန်ရတယ်တကယ်ငွေကြေးပေါ်မှာမူတည်ပြီးတော့လူတွေစုပေါင်းပြီးတော့တို့တိုင်ကတိုးချဲ့တာပေါ့ကိုအပြင်ချက်တဲ့ဟာကိုပင်တန်းတို့ဘာလို့အလုံးကတော့ကချင်မှာပဲပင်တန်းတွေပဲယူတာပဲ။နိုင်ငံရေးရဖွံ့ဖြိုးတိုးတက်မှုတစ်ခုကတော့ဒီ2014ခုနှစ်ဩဂုတ်လမှာကျင်းပတဲ့ဒိုင်းမန်ဒီလာအဲဒီကနေစပြီးတော့ဒီကျွန်တော်တို့ရဲ့ UFC ရဲ့တရားဝင်အဖွဲ့ဝင်အဖွဲ့ကြီးဖြစ်လာတယ်။နံပါတ်7မြောက်ပါ
။ပြီးခဲ့တဲ့နှစ်နှစ်အတွင်းရှမ်းပြည်နယ်မှာပြန်လည်အခြေကုပ်ယူလာတဲ့ဥဖုံကြားရှင်ရဲ့တပ်ဖွဲ့အင်အားတစစကြီးလာတာကိုမြမတမရော်ဘက်ကမလိုလားပင်မဲ့ပြည်ထနာတွေကိုနိုင်ငံရေးနည်းနဲ့ပဲဖြည့်ရှင်းမှသာရလိမ့်မယ်လို့ဝမူကြီးခွန်ဥက္ကာကမြင်ပါတယ်
။တမတော်ကတော့ကိုကန့်ကိုသဘောမျိုးနဲ့တွေ့တာကတော့မကြိုက်ဘူး။အင်အားကြီးလာတာကတော့မကြိုက်ဘူး။ကိုကန့်က2013ခုနှစ်မှာလူ150ရှိတယ်။2014ခုနှစ်တည်းမှာပဲလူ900ဖြစ်လာတယ်။သာသီးချင်းပါလေ။ဒါကတော့ဆေးရတော့မကြိုက်ဘူး။ဘာလို့လဲတော့တို့ကိုကန့်နဲ့နေရာကတော့ထိတ်သာပြီးတိုက်ပွဲနဲ့နိုင်ခဲ့တယ်။သူကကြွားတာ哦။အခုကိုကံပြန်လဲပေါ်လာပြီးတော့ကိုကံအနေနဲ့လည်းပဲတရားမျှတတဲ့ဒီနိုင်ငံရေးဆွေးနွေးပွဲမျိုးတောင်းဆိုလာတဲ့ခါကျတော့စမ်းဖက်ပြီးတော့တိုက်ခဲ့တဲ့ဟာကိုပြန်ပြီးတော့ပုံစံပို့လို့လာတဲ့သဘောရှိတာပေါ့ဒီတော့လည်းပဲအခုရာသီကစစ်တိုက်တဲ့ရာသီမဟုတ်ဘဲနဲ့ပြည်ခါကျဆွေးရေးနိုင်ငံရေးဆွေးနွေးပွဲကျင်းပရေးဆိုတဲ့ရာသီဖြစ်နေတော့အဲ့ဒီလမ်းကြောင်းပေါ်မှာပဲသွားလို့ရှိရင်တော့အဆင်ပြေဆုံးဖြစ်မှာပေါ့
နိုင်ငံရေးနည်းရဖြည့်ရှင်းဖို့ဒီလိုတောင်းဆိုနေပေမဲ့မြမတက်မတော်ကမိမိရဲ့အကျိုးစီးပွားတစ်ခုတည်းကိုသာတွေးနေရင်ငញ្ញန်ရင်အစ်စ်မှန်ကိုရဖို့ခက်လိမ့်မယ်လို့ဒေါက်တာလှကျော်စိုးကဝေဖန်လိုက်ပါတယ
်အခုဗမာပြည်မှာဘသူဘာပဲပြောဦးသိန်းစိန်ပြောပြောဦးရွှေမန်းပြောပြောအားလုံးကစစ်တပ်မျက်နှာကြည့်နေရတာစစ်တပ်ကဒီရင်းငញ្ញန်ရေးမလိုချင်နေသေးဘူးစစ်တပ်ကဒီပြည်ရင်းငញ្ញန်ရေးကိုအကြောင်းပြပြီးချမ်းသာနေသေးတယ်သူတို့ဘတော်မှငញ្ញန်ရေးရမှာမဟုတ်ဘူးအဓိကစစ်တပ်ကစိတ်သက်ပြောင်းမှရမှာဥပမာအင်ဒိုနီးရှားလိုအင်ဒိုနီးရှားကျတော့စစ်တပ်ကလည်းငါလည်းစားမယ်မင်းတို့လည်းစားဆိုပြီးတော့အဲ့လိုစိတ်ထားမျိုးရှိရင်အတော်အသင့်တက်တာအောင်မယ်ဗမာပြည်ကအခုကငါတို့ကဒီစားမယ်မင်းတို့ဘယ်သူမှမစားဘူးဆိုတဲ့စိတ်နဲ့ဒီစစ်တပ်နဲ့ကတော့ဘတော်မှမရဘူးငင်းကြံရေးတော့
ဥပုံကြားရှင်ဥဆောင်တဲ့ကိုကန့်တပ်ဖွဲ့ဟာ1989ခုနှစ်တုန်းကစစ်အစိုးရလက်ထက်မှာအပြစ်ခတ်ရက်စဲခဲ့မှုတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ခင်ဗျာ
ကိုညဝင်းအောင်ပါရှင်တောတာရှင်များရှင်ကရင်ပြည်နယ်ကြရင်စိတ်ကြီးမြို့နယ်ထဲကမွန်ပြစ်တစ်ပါတီထိန်ချုပ်ရနယ်မြေအတွင်းမှာရှိတဲ့လန်ခင်ကျောက်အပါဝင်တယန်စာဒတူဖော်ရေလုပ်ငန်းတွေကမွန်ပြစ်တစ်ပါတီကထိန်ချုပ်လိုက်တဲ့အတွက်ဒေသခံတွေနဲ့တင်းမာမှုတွေဖြစ်ပွားလာနေပါတယ်အသေးစိတ်ကိုတော့ချိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှာကတင်ပြထားပါတယ်ကရင်ပြည်နယ်ကြရင်စိတ်ကြီးမြို့နယ်ဖျားတုံးစုဒေသဟာမွန်နဲ့ကရင်လက်နက်ကိုင်တွေထိန်ချုပ်တဲ့ဒေသဖြစ်ပြီးလန်ခင်ကျောက်တောင်တွေရှိနေတာပါအဲ့ဒီကျောက်တောင်တွေဟာ
ကျန်တော့ရွာအပါဝင်တခြားနေရာဒေသတွေမှာရှိနေတာကြောင့်ပြီးခဲ့တဲ့နှစ်တည်တုန်းကတော့အသက်ဖောက်လို့နေတဲ့အာရှလမ်းမှာအသုံးပြုဖို့အတွက်မွန်ပြည်တစ်ပါတီရဲ့ကုမ္ပဏီဖြစ်တဲ့ရမညယူနိုက်တက်ကုမ္ပဏီနဲ့ဒေသခံတွေကအကျိုးခံစာခွင့်ကိုခွဲဝေသုံးစွဲခဲ့ပါတယ်အခုအခါမှာတော့ပါတီကထိန်းချုပ်ထားတဲ့နေရာဖြစ်လို့ပြည်သူတွေမပိုင်ဆိုင်ဘူးဆိုပြီးမွန်ပြည်တစ်ပါတီရဲ့ဖျားသု အဖွဲ့အစည်းပိုင်းနဲ့အဲ့ဒီနဲ့နေကြတော့ကျွန်တော်တို့မုံကြီးတပါတိရဲ့နဲ့ပိုင်းနေပြီပေါ့နော်ဆေဘင်ကသတိကိုတရားနဲ့နာဆေဘတ်တို့ရောင်းချရလေအခုပိုင်းတဲ့ချမ်းဟာချမ်းပဲပိုင်းလို့ရမယ်မြေပဲပိုင်းလို့ရမယ်ခုအပင်ဆိုင်ထားတဲ့ပင်တွေပဲပိုင်းလို့ရမယ်အဲ့ဒီတောင်းတော့ဘယ်သူမှပိုင်းလို့မရဘူးဒီကတော့ဖွဲ့စည်းတစ်ဖွဲ့ဖွဲ့နဲ့အနာပိုင်းလူပိုင်းပေါ့နော်ဆရာကဖြစ်နေလို့ပါအ
ဲ့ဒီဒေသကကြံတော်ရွာနဲ့နေရာတချို့ကဒေသခံတွေပိုင်ဆိုင်တဲ့မြေတွေတဲကကြောက်တောင်တွေဖြစ်နေတာမြေအောက်မှာကြောက်ခဲတွေရှိနေတာတွေအတွေ့မွန်ပီသက်ပါတီကလာရောက်ဆွေးနွေးပြီးမွန်ပီသက်ပိုင်နဲ့ရမညယူနိုက်တက်ကုမ္ပဏီကနေတဆင့်ထိုင်းနိုင်ငံဘက်ကဆောက်လုပ်ရေးကုမ္ပဏီတွေနဲ့ဆက်ဆက်ပြီးကြောက်တွေကိုထုတ်လုပ်ရောင်းချခဲ့တာဖြစ်ပါတယ်။ဒေသခံတွေကတော့7ဘိန်းကားတစ်စီးကိုဘတ်ငွေ120ရပြီးကုမ္ပဏီတွေကဓာတ်ရိုက်အကျိုးခံစားခွင့်ရတယ်လို့မွန်ပီသက်ပါတီကတော့အခွန်ငွေတွေရခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်။အခုအခါမှာတော့သူတို့ပိုင်ဆိုင်တဲ့နေရာတွေကလမ်းခင်းကြောက်တွေအတွက်သူတို့အကျိုးခံစားခွင့်မရှိတော့တဲ့အကြောင်းမွန်ပီသက်ပါတီကအသိပေးလာတယ်ဆိုပြီးကြံတော်ရွာကဒေသခံတူကဆိုပါတယ်
အဆန်လာပါဆိုင်ဆိုင်ထားတယ်ဒီမုံကြီးတက်ပါဒီအဖွဲတရားလာတယ်လေသူတို့ပြောတယ်ဆိုင်ကိုလာတယ်အဲ့ဒါသူပြောတယ်အဒီဥဒ္ဒထာမအောက်မှာကြောက်ရှိတယ်သူပြောတယ်ရောင်းပေးမလားသူပြောတယ်လေဒီမှာလဲလမ်းဝါလို့ဆိုတော့အဲ့သူပြောတယ်ကြောက်ရှိရောင်းရောင်းရရောင်းအဒီဆယ်ပိုင်းကားတစ်စီးဆိုဒီဆယ်ပိုင်းကားတရားဆက်ပတ်မောင်ကြီးတပါတယ်အကောင့်ခေါ်ကတော့တောင်းရလာလို့ဒီကဲပြေးနေတယ်လေဒီတော့သူခေါ်ဖယ်လို့သူခေါ်တော့ဒီကတရား20လမရရဘူးခံပိုင်းဆယ်လမဆိုင်လို့အဲ့ဒီကြောင်ရောင်းရတဲ့ပစာကတရားမရရဘူ
းအရင်တုန်းကတော့အဲ့ဒီဒေတာမှာစီးပွားရေးလုပ်ငန်းလုပ်နေတဲ့ကုမ္ပဏီတွေကဒေသခံတွေစီကနေအဲ့ဒီကြောက်တွေကိုဝယ်ယူနေပြီးမွန်ပီတက်ပါတီကိုအခွန်နေပေးနေတာပါတချို့ကတော့သူတို့ခြံဝင်းတွေရဲ့အောက်မှာရှိတဲ့ကြောက်ကိုအပြက်ရောင်းတာမျိုးတချို့ကတော့နည်းနည်းချင်းထုတ်ရောင်းတာမျိုးတွေလုပ်နေကြတာပါမွန်ပီသက်ပါတီဟာ2014ခုနှစ်အတွင်းမှာတော့တပ်ထုတွင်ဝန်ကြီးဌာနကိုကြောက်ထုတ်လုပ်နိုင်ဖို့စတင်ခဲ့ပြီးတဲ့နောက်သဘောတူညီမှုတွေရရှိခဲ့ပြီးအခုလိုမျိုးသူတို့ထိန်းချုပ်ရာဒေသကတန်ရာဇတ်တွေကိုပိုင်ဆိုင်ကြောင်းပြောဆိုလာပါတယ်အခုအခါမှာတော့ချက်ပိုင်ရှင်တွေဘက်ကလည်းအကျိုးခံစားခွင့်ဆုံးရှုံးတယ်ဆိုပြီးအဲ့ဒီဒေသမှာရှိတဲ့မွန်ပါတီတွေကိုတိုင်ကြားမှုတွေလည်းလုပ်လာပါတယ်မြန်မာနိုင်ငံကတန်ရာဇာတ်တွေကိုအစိုးရဘက်ကလည်းထုတ်ယူနေတယ်လို့တိုင်းရင်းသားလက်နက်ကင်တွေထိတ်ချုပ်ရနေမျိုးတွေမှာလည်းအခုလိုမျိုးထုတ်ယူမှုတွေရှိနေတာကြောင့်တန်ရာဇာတ်ထုတ်ယူမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့မြန်မာနိုင်ငံကအရက်ဖက်အဖွဲ့အစည်းတွေကလည်းဝေဖန်မှုတွေရှိနေတာပါမကြတဲ့ခင်ကမှတဘာဝတွင်းထွက်တန်ရာဇာတ်များပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့EITI အဖွဲ့ဝင်44နိုင်ငံနဲ့အတူပူးပေါင်းပါဝင်လာတဲ့မြန်မာနိုင်ငံအနေနဲ့သဘောတူလက်မှတ်ရေးထိုးခဲ့ရမှာတော့နိုင်ငံအတွင်းရေနံသဘောတန်းခွင့်နဲ့တခြားတွင်းထွက်တန်ရာဇာတ်ပစ္စည်းတွေနဲ့ပတ်သက်လို့ EITI ရဲ့စံနှုန်းတွေနဲ့အညီဖော်ထုတ်ကြေညာအသိပေးဖို့ပွင့်လင်းမြင်သာမှုအပြည့်အဝရှိဖို့စတဲ့အချက်တွေပါဝင်ပါတယ်ရှင်
။မအေးမှာပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မတပုံနောက်ဆုံးတင်ပြပေးချင်ပါတယ်။ပြီးခဲ့တဲ့အပတ်ပြင်သစ်နိုင်ငံမှာတနတ်သမားတွေရဲ့တိုက်ခိုက်ခံရမှုကြောင့်တိုက်ဆုံခဲ့သူတွေအတွက်အောက်မေ့ဘွယ်အခမ်းအနားတွေပြင်သစ်နဲ့အစ္စရေးမှာကျင်းပနေပါတယ်။တချိန်ထဲမှာဥရောပနိုင်ငံတွေကနိုင်ငံရေးကောင်းဆောင်တွေနဲ့ပြည်သူတွေအကြားလွတ်လပ်စွာထုတ်ဖော်ခွင့်ဆိုတာနဲ့အမုန်းတရားပြန့်ပွားအောင်လှုပ်ဆောင်မှုအကြားကွဲလွဲချက်သဘောထားအမြင်တွေကိုစတင်ဆွေးနွေးလာနေပါတယ်။အစ္စလာမ်ဘာသာဟာပြင်သစ်မှာဒုတိယဘာသာဝင်အများဆုံးဖြစ်ပြီးဥရောပနိုင်ငံတွေမှာလည်းမွတ်စလင်ဦးရေတိုးပွားလာနေတဲ့အတွက်အနောက်နိုင်ငံတွေရဲ့ရိုးရာအယတမိုထားမှုတွေအပေါ်သဘောထားကွဲလွဲချက်တွေပိုတိုးလာမှာကိုစိုးရိမ်မှုတွေရှိနေတဲ့အကြောင်းဆလတီကာဟုတ်သတင်းပေးပို့ထားတာကိုဦးသိန်းထိုက်ဦးကတင်ပြပါလိုက်မယ်။
ပါရီမှာသက်ခံခဲ့ရတဲ့ဂျူးလူမျိုး၄ယောက်အတွက်မနေ့ကအင်ကာနေ့အစ္စရေးမှာဇာပနာခံနာကျင်းပပါလေ။ပြည်သူပါလဲတမန်တော်မိုဟာမက်ကိုလွန်ပြောင်းတဲ့ကာတွန်းပုံလေးဖျက်ဝေခဲ့တဲ့ဂ Charlie Hebdo magazine တိုက်ကူတနသမားတွေတက်ခိုက်တဲ့အချိန်တည်ဆုံးခဲ့တဲ့ရဲအရာရှိတွေအောက်မေ့ပွဲအခမ်းအနားကျင်းပပါလေ။တစ်ချိန်တည်းမှာပဲပါကစ္စတန်မြောက်ပိုင်းမှာသဘောထားတင်းမာတဲ့ဘာသာရေးခေါင်းဆောင်တချို့ကမဂ္ဂဇင်းတိုက်ကိုဝင်တိုက်လို့အသက်ခံခဲ့ရတဲ့တနတ်သမားညီကိုအတွက်အောက်မေ့ပွဲအခမ်းအနားကျင်းပနေခဲ့ပါလေ
။အဇရာကောခရာဂျ်အာကီဒတ်ပေးစ်ကရတေဟင်ဥနွန်န
ဒီနေရာကိုကျွန်တော်တို့ကဂျေဇုတင်နားလေစာတန်ရဲ့အကြောင်းပြသဖို့ဒီနေရာကိုရောက်နေကြတာပါ။မွတ်စလင်တိုင်းဝိုင်းအတွက်ကျွန်တော်တို့အတွက်လှုပ်ပေးတင်တာတွေကိုသူတို့လှုပ်ပေးခဲ့ပါလေ။တမန်တော်မိုဟာမက်ကိုထိခဲ့အောင်အပုတ်ချတာကမွတ်စလင်တွေရဲ့ရန်သူဖြစ်သလိုကျွန်တော်တို့ရဲ့ဂွန်သိက္ခာကိုထိခဲ့အောင်စင်ခေါ်တဲ့လုပ်ရလည်းဖြစ်ပါတယ်လို့ပါကစ္စတန်နိုင်ငံအဝါမီတရက်ပြည်နယ်အခြေခဲကအခမ်းအနားမှာပြောဆိုသွားခဲ့တာပါပြည်သူနိုင်ငံမှာတော့ဝင်ကြီးချုပ်မန်နျူအယ်ဗဲလ်စ်ကဘာသာရေးကိုပုတ်ခတ်ပြောဆိုတာမျိုးကိုပြည်သူမှာဥပဒေနဲ့မညီဘူးလို့သတ်မှတ်မှထားတဲ့အကြောင်းအခုလိုပြောဆိုသွားပါတယ
် Le blasphème n'est pas dans notre droit il ne sera jamais
ဘာသာရေးကိုထိခိုက်အောင်ပုတ်ခတ်မပြောရဘူးလို့ဥပဒေမရှိဘူးလို့နောင်ကိုလည်းရှိမှာမဟုတ်ပါဘူးဒီနေရာမှာလွတ်လပ်ခြင်းဆိုတာနဲ့ခွဲခြားသီးဖို့ကဂျူးအနွယ်ဝင်လူမျိုးတွေကိုဆန့်ကျင်တာလူမျိုးရေးခွဲခြားတာအကြမ်းဖက်မှုကိုလက်ခံကျင့်သုံးတာမျိုးကရှာဆွေးမှုတွေပါဒါတွေကိုဥပဒေအရပို့ပြီးတော့ပြင်းပြင်းထန်ထန်အရေးယူဖို့လူကောင်းလိုအပ်ပါလိမ့်မယ်ဆိုပြီးပြည်သူ့ဝန်ကြီးချုပ်မန်နျူအယ်ဗဲလ်စ်ပြောဆိုသွားခဲ့တာပါပြည်သူ့မှာကာတွန်းစရာတွေသက်ခံရတာနဲ့ပတ်သက်ပြီးကဘာတဝန်းကကာတွန်းစရာတွေကဒီသက်ဖြတ်မှုကိုရှုတ်ချဖြစ်တည်နေကြပါတယ်ဒါပေမဲ့လည်းသူတို့ကာတွန်းတွေကြောင့်ပြစ်မဲ့တဲ့မွတ်စလင်တွေပေါ်ထိခိုက်မှုတွေရှိခဲ့ပြီးဥရောပမှာမွတ်စလင်စန့်ကျင်ရေးစိတ်ဓာတ်တွေတိုးလာစေခဲ့တယ်လို့တချို့ကတော့ပြောပါတယ်။ဘယ်ဘာသာဘယ်လူမျိုးမဆိုသူတို့တံပိုးထားကိုယ်ခွေရအပေါ်မှာထိခိုက်အောင်လုပ်တာမျိုးမနှိမ့်ပြတဲ့အကြောင်း Dash Cardos ရာတူဖြစ်တဲ့ Robert L. Oppenheimer ကပြောပါတယ်။ဒါပေမဲ့လည်းလှောင်ပြောင်ပြည့်ရဲ့ပြူလာမျိုးကိုရေယူတဲ့အခါဥပဒေကတပြေးညီတတ်မှတ်တင်တယ်လို့သူကဆိုပါတယ်။ဒုတိယကမ္ဘာစစ်ကဂျူးတွေစုလိုက်ပြုံလိုက်အသက်ခံခဲ့ရတဲ့ Holocaust ကိုလှောင်ပြောင်ခဲ့တဲ့မွတ်စလင်ကတွန်းဆရာတချို့တရားစွဲခံခဲ့ရတဲ့အဖြစ်အပျက်နဲ့နှိုင်းယှဉ်ပြီးတော့လဲအခုလိုပြောပါတယ
် They got convicted they had to pay a fee I think
ဒီကတွန်းဆရာတွေကိုပြစ်ရှိတယ်ဆိုပြီးတော့ဒဏ်ရာခဲ့ပါတယ် Now သစ်စင်မြင့်တဲ့တရားရုံးမှာအယူခံဝင်တဲ့အခါကျမှအမှုကိုပလတ်ခဲ့တာပါဒါပေမဲ့ကျွန်တော်တို့မကြိုက်တဲ့ကတွန်းတစ်ခုခုတွေးပြီးဆိုရင်တော့ပြဿနာရှာတတ်တယ်အခုဒီမျိုးတော်ကြတဲ့မျိုးညီညီမျှများမလုပ်ဘူးဆိုတာမျိုးအမြင်တွေကတော့ပြောင်းမသွားပါဘူးဆိုပြီးကတွန်းဆရာ Robert Oppenheimer ကပြောသွားခဲ့တာပါကျင်းတဲ့နိုင်ငံမှာသတင်းစာဆရာတွေကတ်တွန်းဆရာတွေတက်ခိုက်ခံခဲ့ရပြီးတဲ့နောက်လွတ်လပ်စွာထုတ်ပေါ်ခွင့်ဆိုတာနဲ့တစ်ဖက်သားပေါ်စော်ကားပုတ်ခတ်ခွင့်ဆိုတဲ့ဖက်နှစ်ဖက်အကြားသဘောထားအမြင်အခြေအနေငင်းကုန်တာတွေဆက်ပြီးတော့တိုးလာမဲ့ပုံရှိနေပါလေ။ဒါပေမဲ့လည်းကိုမကြိုက်နှစ်သက်မနှိမ့်မြောင်လောက်တာနဲ့သူတစ်ပါးကိုတတ်ဖြတ်တယ်ဆိုတာမျိုးကိုတော့ဘယ်ဘာသာတရားကမှလက်မခံဘူးဆိုတာကိုကဘာပေါ်မှာရှိတဲ့လူအလုံးကြီးပါလက်ခံထားတဲ့အချက်ဖြစ်ကြောင်းပါခင်ဗျာ။
ဦးသိန်းထိုင်ဦးပါရှင်ပုတ်ထူးနေညနေခင်းစီစဉ်နေမကြခင်ပြီးဆုံးတော့မှာပါဂျန်နေတဲ့အချိန်တွင်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်နေဦးကတလဲအကြေညာပေးပါအောင်ရှင
်ပြည်သူနိုင်ငံကသီယိုဆာရီရေးသားတဲ့ Charlie Hebdo magazine တက်ကိုပြီးခဲ့တဲ့သတင်းပတ်ထက်တက်ခဲ့ခံရပြီးနောက်ပထမဆုံးအချိန်ထုတ်ဝေလိုက်တဲ့စာဆောင်တွေဒီကနေ့နိုင်ငံအနှံ့မှာစတင်ရောင်းချနေပါတယ် magazine ရဲ့မျက်နှာဖုံးပုံမှာတော့တမန်တော်မိုဟာမက်ငိုကြွေးနေတဲ့ကတ်တုန်းပုံနဲ့အတူအားလုံးကိုခွင့်လွှတ်တယ်ဆိုတဲ့စာသားကိုလည်းတွေ့ကြရပါတယ်ဒီချိန်ထဲမှာပဲယမန်နိုင်ငံကအဲကိုင်ဒါဖွဲ့ဝဲကတော့ပြီးခဲ့တဲ့သတင်းပတ်ထက် Paris Bureau ကအကြမ်းဖက်တက်ခဲ့မှုဟာသူတို့တွေလည်းချက်ပြစ်တဲ့အကြောင်းဒီကနေ့ပဲတရားဝင်ကြေညာပါတယ်တရီးလင်ငါနိုင်ငံကိုလံပိုမြို့တော်မှာလူထောင်ပေါင်းများစွာတက်ရောက်ခဲ့တဲ့ပိုယန်မင်းကြီးဖရန်စစ်ရဲ့တရားပွဲမှာလည်းညညွတ်ချဖို့ကိုပဲဆက်လက်ဟောကြားပါရယ်စီနီယာကားနဲ့ပိုယန်မင်းကြီးကြောက်ရောက်လာတာကိုတော့ကိုလံပိုမြို့တော်ရဲ့ပင်လယ်ခန့်ဆက်နီလမ်းနေပေါ်ကလူအကြီးကဝမ်းဝမ်းကြိုဆိုခဲ့ကြတာပါအင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြီးခဲ့တဲ့လတည်းပြစ်ချခဲ့တဲ့ Air Asia လေကြောင်းလိုင်းရဲ့လေယာဉ်ကိုယ်တွေကိုစင်ကူရေတပ်ကတွေ့ရှိခဲ့တဲ့အကြောင်းစင်ကူကဝဲဦးညီဌာနကပြောပါရယ်လေယာဉ်ပြစ်တောင်ပန်နဲ့ကိုယ်တွေတွေကိုရရောက်ကိုဆေးလွတ်တဲ့ရေတံဆင်းကနေတပ်ပုံတွေရိုက်နိုင်ခဲ့တယ်ဆိုပြီးတော့လည်းပြောဆိုခဲ့တာပါ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရင်းမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American တာညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71.25နဲ့အတန်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျမအနံလာပါ
This program has come to you from the Voice of America, Washington.